တောင်စုရနိုင်ငံမှာဆူရနဲ့တပုံနေချာအပြစ်ခတ်ရဆဲလက်မှတ်ရေးထိုးခဲ့ကြတဲ့အတွက်သတင်းပတ်နဲ့ချီပြီးအသေးချေတက်ခတ်နေတာတွေလည်းအဆုံးသတ်ဖို့ရှိနေပါတယ်။အရှေ့အာဖရိကနိုင်ငံတွေရဲ့ပွန်ပြိုးရေးအဖွဲ့ဖြစ်တဲ့ ICAC ကစစ်ဆင်ညှိနှိုင်းသူတွေနဲ့အတူတောင်စုရသမ္မတဆယ်ဗာကီးယားရဲ့ကိုယ်စားလှယ်နဲ့အတိုက်ခံတွေအီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာတွေ့ဆုံဆွေးနွေးပြီးကြာသပတေးတွေကပဲလက်မှတ်ရေးထိုးလိုက်ကြတာပါ။ဆွေးနွေးပွဲအတွင်းနှစ်ဖက်ကိုယ်စားလှယ်လက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်နှစ်ခုနဲ့တစ်ခုကတော့စစ်ဆင်ရေးတွေချက်ချင်းရဆိုင်မှုနဲ့ထိတ်တက်ရင်ဆိုင်တွေ့နိုင်တဲ့အခြေအနေတွေကိုရှောင်ရှားဖို့ပါဝင်တယ်လို့အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုစောင့်ကြည့်ခဲခတ်ဖွဲ့တစ်ခုဖွဲ့စည်းရေးနဲ့ထည့်သွင်းထားပါတယ်။ဒုတိယသဘောတူညီချက်ထဲမှာတော့အပြန်အလှန်ဖန်ဆီးထားသူတွေနဲ့ပတ်သက်တဲ့အစီအစဉ်တွေပါဝင်ပါတယ်။အစောပိုင်းမှာတော့ဒီဇင်ဘာလလယ်မှာပြစ်ခတ်တွေစတင်ဖြစ်ပွားခြင်းကဖန်ဆီးထားတဲ့တိုက်ခတ်တွေကိုထောက်ခံတဲ့သူ17ယောက်ကိုပြန်လွှတ်ပေးရေးအစိုးရကငြင်းဆန်ထားတာပါ။ဖန်ဆီးထားသူတွေနဲ့နိုင်ငံရေးသမားတွေနဲ့ပတ်သက်လို့ဖြစ်ရှင်းနိုင်မဲ့အမျိုးသားပြည်လည်တည်မြဲရေးအစီအစဉ်တရက်ကိုသဘောတူညီချက်ထဲမှာထည့်သွင်းထားပေမဲ့အစိုးရကိုယ်စားလှယ်တယောက်ကတော့ဖမ်းဆီးခံထားရသူတွေအနေနဲ့တည်ဆဲဥတွေနဲ့ရင်ဆိုင်ရမှာသာဖြစ်တယ်လို့လည်း VOE ကိုပြောဆိုထားပါတယ်။